မင်္ဂလာအချိန်ပါရှင်အားလုံးသိကြတဲ့အတိုင်းကိုလုံးခဲ့တဲ့2020ခုနှစ်ဟာနှစ်တရာအတွင်းတစ်ခါပဲကျင်းပတဲ့ကာယယောဂဗေဒကြီးနဲ့ကျင်းပတဲ့နှစ်ဖြစ်ပါတယ်လူတွေတနေ့တနေ့တောင်းချီယောဂပို့ကူစီပြီးတော့ထောင်နဲ့ချီပြေးဆုံးနေကြတာကြောင့်အတော့ကိုထိလန့်စရာကောင်းတဲ့နှစ်လည်းဖြစ်ပါတယ်ဒါပေမဲ့လည်းသူသားတွေရဲ့စွမ်းအားနဲ့ပဲအခုတော့ဒီကာယယောဂပို့ကိုတိုက်ထုံနိုင်တော့မယ့်အချိန်လည်းရောက်နေပါပြီဒီလိုတွေ့ကြုံခဲ့ရတဲ့ဆင်းရဲစရာ၊ဝမ်းနည်းစရာအခြေအနေမှာချစ်ချင်းမေတ္တာနဲ့မျိုးလင့်ချက်တွေစောင့်ကြည့်ပြတဲ့တဲ့ရင်လေးတွေလည်းကြိုးကြားဆူဆူလို့ကြားခဲ့ရတာပါဒီကနေ့မှလည်းမမျောလင့်တဲ့ကာယယောဂဆိုခြင်းနဲ့ရင်ဆိုင်နေရတဲ့ကြားကဝမ်းသာကြည်လူစရာတဲ့ရင်လေးတွေကာယယောဂထိကျုပ်ရေးကိုယ်ခွန်အားနဲ့ဝိုင်းဝန်းလောက်ကန်ခဲ့ကြတဲ့ကဘာတဝန်းကတဲ့ရင်ကောင်းလေးတွေကိုဆက်ပြီးတော့ပြောပြချင်ပါတယ်နိုင်ဂျီးရီးယားနိုင်ငံကကချီတဲ့လေးတယောက်ရဲ့မမျောလင့်တဲ့ကန့်ကျင်မှုအကြောင်းနဲ့ဆားလိုက်ကြရအောင်ပါနိုင်ဂျီးရီးယားနိုင်ငံကအသက်17နှစ်အရွယ်အန်တိုနီမာဒူတယောက်ခြေပလာနဲ့မွေးရတဲ့ကာခုံနေတဲ့ဗီဒီယိုတစ်ခုဩဂုတ်လမှာထွက်လာတော့ကဘာတဝံအယုံဆိုင်မှုရခဲ့ပါတယ်။ဘယ်လီကာချီတဲလေးမာဒူလှလပျော်ရှင်စွာကနေတဲ့ဗီဒီယိုကိုကြည့်သူက15တန်းကျော်ထိရှိခဲ့ပါတယ်။ဒီဗီဒီယိုကြောင့်အခမဲ့ဘယ်လီကတင်ပေးနေတဲ့ Dance Academy အတွက်အလူငွေတွေအများကြီးရလာခဲ့တာပါ။သူဗီဒီယိုကိုအမေရိကန်ပြည်ထောင်စုကအမေရိကန်ဘယ်လီသီယေတာကတွေ့မြင်ပြီးတော့ပညာသင်ဆုချေပေးခဲ့တယ်လို့နှွေရဒီမောင်အွန်လိုင်းကနေတင်နန်းတက်နေအောင်လဲစီစဉ်ပေးခဲ့ပါတယ်။နောက်နေ့ကျရင်တော့ပညာသင်ဆုချေတဲ့အမေရိကန်နိုင်ငံကိုဘယ်လီဘီယွန်ဘော်ဒါစ်မှာမာဒူတယောက်လာရောက်လေ့ကျင့်တည်ယူနိုင်တော့မှာလဲဖြစ်ပါတယ
်။စနီဂေါနိုင်ငံကအသက်25နှစ်အရွယ်ကာဒူဆန်ဘာဟာကျောင်းရင်စွာရေလွှာလျှော့ရှိနိုင်တဲ့ပထမဆုံးအမျိုးသမီးဖြစ်လာပါတယ်။ကမ္ဘာအိုလံပစ်ပြိုင်ပွဲကစားပွဲအဆင့်ဝင်နိုင်အောင်လို့မျှော်မှန်းနေတဲ့ဆမ်ဘာဟာတမန်လဲလို့တဲ့စားရီဖြစ်တဲ့သူရဲ့စာတီအန်ဂေါ်ဒေတာမှာရာသီဥတုကောင်းပြီးတော့လှိုင်းလုံးကြီးတွေတက်လာတိုင်းမနာမနေကိုလေ့ကျင့်မာတော့တယ်။ဂျီရဲရောက်တာနဲ့အသင်းနှလုံးထဲမှာတမှုထူးခြားတဲ့ခံစားချက်တွေပေါ်လာတယ်လို့သူကပြောပါတယ်။ကမ္ဘာတစ်ဝန်းကလူမဲမင်းကလေးတွေကျန်းကျင်စွာရည်ရွယ်လျှော့ရှိနိုင်တဲ့ဝင်းကျင်နဲ့ရောက်အောင်လို့အကူအညီပေးနေတဲ့ Black Girls Soft ဆိုတဲ့တီရှပ်ကိုဝတ်ပြီးတော့ဆမ်ဘာတယောက်ဆက်ပြီးတော့လေ့ကျင့်နေစေဖြစ်ပါတယ်။
ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အပန်းဖြေခီးစဉ်တွေဖြစ်နေရချိန်မှာတောင်ကိုရီးယားဆုံတွဲတဲ့ကတော့ပုံတွဲတဲ့အပန်းဖြေနေရာတွေကိုသူတို့အိမ်ရောက်တဲလာပါတယ်။ယုံဆုတ်မင်းနဲ့စီနီကင်ယုံဂျွန်တို့ဟာအိခန်း၅ခန်းပါသူတို့တိုက်ခန်းကိုဂျိန်ထယ်ရီတစ်တာပရိဘောဂါရီအုံးဝင်တွေနဲ့မျက်နှာချက်ပန်းငါတွေပါတက်ပြီးဖမ်းနှိမ့်ထားတာပါ။ကရောဂါကြောင့်ပြပကိုအပန်းဖြေခီးမထွက်နိုင်တဲ့အတွက်အဲ့ဒီနေရာတွေကိုအိမ်ထဲတဲလာတာပါလို့ခင်ကပြောပါတယ်။သူတို့အိတ်ခန်းကိုတော့ဘာလီကျုံကအပန်းဖြေခန်းလေးလို့ပြင်ဆင်ထားပြီးအိတ်ခန်းကိုတော့ဟာဝေါ်ကြီးကမ်းခြေလို့ပြင်ဆင်ထားတယ်လို့လည်းပြောပါတယ
်။စပိန်နိုင်ငံဘာစီလိုနာမြို့ကပတ်ကလိုယုံမှာနေထိုင်ကြတဲ့တက်ကြီးရီတွေဟာမှန်တစ်ဖက်ကမြင်နေရတဲ့သူတို့ရဲ့မိသားစုဝင်တွေကိုလက်ဟန်ချီရတဲ့အနမ်းတွေပြီးတာပူပတ်နှုတ်ဆက်တာတွေလုပ်ပြီးတော့ဖုန်းနဲ့စကားပြောကြပါတယ်။ကာယယောဂကမ်းသတ်ချက်တွေတင်းကျလိုက်တဲ့အချိန်မှာလူယုံတော်များများကိုလူကိုယ်တိုင်လာရောက်လက်ပတ်ခွင့်ပေးလိုက်တာပါ။အခုလိုမျိုးမှန်ရင်တစ်ဖက်ကနေပြီးတော့လူတွေလည်းရောက်လေပတ်နေတာကြောင့်မလို့ကွန်ပျူတာမျက်နှာပြင်ကလေးကနေမြင်ရသလိုမျိုးမဟုတ်ပဲနဲ့ကိုယ့်ရဲ့မိသားစုအခြေအနေကိုပြန်မှမြင်တွေ့နေအောင်ဖန်တီးပေးထားတာပါလို့လူဝူညွှန်ကြားမှုအီဒဝတ်ဒူဘာဒီယာကပြောပါတယ
်။ထိုင်းနိုင်ငံနှခွန်ပတ်တော်အရကဘဲမွေးမျိုးရေးသမားတွေကသူတို့ဘဲတွေကိုစပါခင်းနေတဲ့စက်တင်ဘာလမှာလွှတ်ပြီးတော့ဘဲကြောင်းနဲ့မြင်းကလေးလူမှုကွန်ရက်မှာရေးပန်းစားခဲ့ပါတယ်။စဘာခင်းတွေထဲကပေါင်းပင်တွေနဲ့စဘာဖြတ်ပိုးတွေကိုဘဲတွေလှုပ်ပြီးတော့ရှင်းလင်းတာမျိုးထိုင်းနိုင်ငံအပါဝင်ကမ္ဘာနိုင်ငံတချို့မှာလုပ်ကိုင်နေတာပါဒီနီလန်းကစဘာခင်းတွေမှာပုတ်သက်စီသုံးစရာမလိုပဲတဘာဝအနည်းနဲ့စိုက်ပျိုးထုတ်လုပ်ဖို့လဲအထောက်အကူပြုရာရောက်ပါတယ
် Free Willy Deep Blue Sea နဲ့ The Abyss လို့ကွန်ပျူတာနဲ့ဖန်တီးထားတဲ့သတိဆောင်လေးတွေတုံပြီးတော့ရုပ်ရှင်ရိုက်ကူးထုတ်လုပ်နေတဲ့ Hollywood ရုပ်ရှင်ကုမ္ပဏီတွေကသူတို့ရဲ့နည်းပညာတွေနဲ့ဖြိုပြီးလုပ်ငန်းကသတိဆောင်စစ်တွေနေရာမှာစားထုတ်ဖို့မျှော်မှန်းနေပါတယ် Edge ကုမ္ပဏီကကွန်ပျူတာနဲ့အထူးပန်တီးထားတဲ့လက်ပိုင်တွေကိုတရုတ်နိုင်ငံမှာလက်ရှိစောက်လုပ်နေတဲ့ရည်သရဝအပန်းဖြေပန်းညံတွေထဲမှာရှိတဲ့သတိဆောင်စစ်တွေနေရာမှာအစားထုတ်မယ်ဆိုတဲ့သတင်းတွေထွက်နေပါတယ်သိစံစစ်တွေနေရာမှာဒီလိုမျိုးကွန်ပျူတာနဲ့ဖန်တီးထားတဲ့သိစံလေးတွေနဲ့ပြောင်းလဲဖြော်ပြလို့ရှိရင်ပန်းရံတွေမှာအဲ့တွေပြောင်းဝင်လာနိုင်ခြေလည်းရှိပါတယ
်ခရစ်စတီယန်မလုစီရဲ့အိမ်မွေခွေးကနေအော်တိုဘားလာမှာတားပေါက်လာတော့အစင်းရောင်အမွေတွေနဲ့ခွေးကလေးတစ်ကောင်တူတူကြပါလာပါတယ်ပစ်စတာချီယိုလို့နာမည်ပေးထားတဲ့အဲ့ဒီခွေးပေါက်ကလေးနဲ့အတူမွေးလာတဲ့အခြားခွေးကလေးတွေကတော့သူတို့အမေလိုအဖြူရောင်အမွေတွေပဲရှိတာပါအစိမ်းရောင်အမွေးမြင့်ရှိတဲ့ခွေးမျိုးကတိတ်ပြီးတော့ရှားပါတယ်အသားဖြူတဲ့ခွေးလေးမွေးမလာခင်ဝမ်းဝင်ထဲမှာရှိတဲ့အချိန်မှာဘလီဗာဒင်းလို့ခေါ်တဲ့ဓာတ်မျိုးနဲ့ထိတွေ့မိလို့အခုလိုအစိမ်းရောင်ပြောင်းသွားတာဖြစ်မယ်လို့လည်းယူဆကြပါတယ်။မွေးကင်းစမှာပစ္စတိုချိုရဲ့အမွေးကလေးတွေအစိမ်းရောင်တောက်တောက်ရှိခဲ့ပေမဲ့တဖြည်းဖြည်းကြီးလာတာနဲ့အများအယောင်တွေလည်းမဲမီသွားခဲ့တာဖြစ်ပါတယ
်။2020အမေရိကန်သမ္မတရွေးကောက်ပွဲမှာမဲထက်သူတွေတပိုင်းဝင်အောင်လို့ဆန်ရှင်တင်တိုးလာခဲ့ပါတယ်။ဒီထက်မှာအမေရိကန်နိုင်ငံသားဖြစ်လာခြင်းအသက်83နှစ်ရောက်မှပထမဆုံးမဲပေးခွင့်ရတဲ့အယ်ဆယ်ဗာဒိုနိုင်ငံဘွားဆာဗေဒူရာမာတီယာလည်းပါပါတယ်။ လော့စ်အိန်ဂျယ်လစ်မြို့ဒေါ်ဂျာကစားရုံထဲမှာမဲလာထည့်တဲ့သူတွေကိုဖျော်ဖြေပြီးနေတဲ့ရှစ်ပြောင်းချီကျသူတွေနဲ့စုဖွဲ့ထားတဲ့တန်စုံတီးဝိုင်းတစ်ခုကမာတီယာမဲလာထည့်ခြင်းမှာအားပေးသခြင်းတွေတည်ဆူပေးခဲ့ကြပါတယ်။ဒီတန်စုံတီးဝိုင်းကိုရှစ်ပြောင်းချီကျသူများခွင့်ရလှရှာမှုအဖွဲ့ကနေပြီးတော့စီစဉ်ပေးထားတာလည်းဖြစ်ပါတယ်။
တူရကီနိုင်ငံမှာအင်အားပြင်းကလေးလှုပ်ခတာကြောင့်အစ္စမာအယက်ကပြူကျသွားတဲ့အဆောက်အုံပျက်စီးတွေအောက်မှာအသက်၄နှစ်အရွယ်မိန်းကလေးတယောက်ကို၄ရက်အကြာမှာအသက်ရှင်နဲ့ကယ်ထုတ်နိုင်ခဲ့ပါတယ်။ပင်လယ်ကမ်းစအနီးမှာရှိတဲ့ဒီမြို့မှာငလေးနှံကြောင့်သေဆုံးသူကတရားကျော်ရှိခဲ့တာပါ။ကလေးမကလေးအိုက်ဒါဂဇင်းရဲ့အော်တန်ချာယာကရှာဖွေကယ်ဆယ်ရေးအဖွဲ့တွေအခုလိုကယ်တင်နိုင်ခဲ့တာလည်းဖြစ်ပါတယ
်။အိန္ဒိယနိုင်ငံတောင်ပိုင်းတမီလ်နာဒူပြည်နယ်ကဆင်မာလေးတကောင်ဟာသူ့ရဲ့ထူးခြားတဲ့သဘင်မှုတွေကြောင့်ကမ္ဘာတစ်ဝန်းအာရုံစိုက်မှုရခဲ့ပါတယ်။ဘော့ကတ်စကန်မလန်လို့နာမည်ပေးထားတဲ့ဆင်မာလေးရဲ့နှစ်ဖူးပေါ်ကသဘင်မှုတွေကိုစင်ထင်းရဂျက်ဂူဘယ်ကညှပ်ပေးထားပါတယ်။2003ခုနှစ်မှာဆင်မာလေးစကန်မလန်ကိုပြည်နယ်ရေးမြို့တော်မနဂူဒီမြို့ကရဂျက်ဂူဘယ်ဆွမ်မီကျောင်းတော်ကိုခေါ်လာခဲ့တဲ့အချိန်ကစပြီးတော့သူ့ကိုလာကြည့်တဲ့ဧည့်သည်တွေနဲ့စီကားခဲ့ပါတယ်။ဆင်မာလေးရဲ့သဘင်မှုတွေကိုစင်ထင်းကကြကူပေါ်ကနွေရည်မှာတနည်း၃ချိန်နဲ့တခြားချိန်ဆိုလို့ရှိရင်တနည်းအနည်းဆုံး၂ချိန်စီကြောပြီးပါတယ်။ဆင်ဦးကောင်းပါတဲ့ကန်နီရှာနတ်ဖျားဟာဟိန္ဒူဘာသာဝင်ကြားထင်ရှားတဲ့နယ်ပါးဖြစ်ပြီးတော့ဇက်လာဘအကောင်တစ်ခုဖြစ်နေလဲဒီနဲ့ဆိုယုံကြည်လက်ခံထားကြပါတယ
်။ရှင်သွာလာရင်းနဲ့မွန်းချက်လာတဲ့ဘရာဇီးနိုင်ငံဆောက်ပေါလိုမြို့မှာတနည်းအားကနေနောက်တနည်းအားကိုအမြင်ရောက်မဲ့နီလာတစ်ခုပေါ်လာပါတယ်။အသက်39နှစ်အရွယ်ဗီနီစီယပ်စန်တိုစ်နဲ့အသက်28နှစ်အရွယ်အလက်ဇန်ဒရိုရူဆိုတို့ဟာတပြက်စီတစ်ချောင်းကိုမော်တာပါဘိန်းတလုံးတက်ရင်ငယ်မှာတက်ပြီးတော့မောင်းနှင်သွားလာကြတာပါ။ဟယ်ရီပေါ်တာရုပ်ရှင်ထဲကဆုံးကိုဝေးရင်းနဲ့မော်ဆီယာရီစီတဲ့တပြက်စီနဲ့ဆင်းသွားပါတယ်။တနာယီ38မိုင်အထိမောင်းနှင်နိုင်တဲ့ဒီတပြက်စီရုပ်တက်ရင်ငယ်လေးကိုကောင်းကောင်းမောင်းတက်ဖို့အစာပိုင်းမှာလေ့ကျင့်ရပေမဲ့နေ့တူကသွားလာဖို့အတွက်တော့အသုံးဝင်တယ်လို့ဆိုပါတယ
်။မန်ကွဲစားရီကွေးကောက်နေတဲ့တန်ကြောင်းတွေနဲ့လက်ကိုမြှောက်ထားတဲ့ပုံဖန်တီးထားတဲ့ဒီမင်းကလေးငယ်ရဲ့ရုပ်တုဟာလဘရုံနိုင်ငံရဲ့မျိုးလင်းချက်တင်တာတစ်ခုဖြစ်လာပါတယ်။သူ့ချိန်မှချထားတဲ့နာယီပြက်တလုံးရဲ့လက်တံမီကဩဂတ်စ်လ၄ရက်နေ့မှာဗယ်ရီမြူစေကန်တစ်ခုမှပောက်ကွဲမှုပေါ်ခဲ့တဲ့6နာရီ8စက္ကန့်ကိုညွန်ပြနေတာပါ။လူပေါင်း200ပြည့်စုံပြီးတော့6000ကျော်တင်အားရခဲ့တဲ့ဒီပောက်ကွဲမှုစီကအပျက်စီးအပိုင်းဆတွေကိုအသုံးပြုပြီးတော့လဘရုံအနုပညာရှင်ဟာယက်နာဆာကဒီရုပ်တုကိုဖန်တီးပါတယ်။ဒီမတော်တဆမှုမဖြစ်ခင်ကလေးကအမျိုးသမီးရုပ်တုတစ်ခုဖန်တီးနေတဲ့နာဆာကပောက်ကွဲမှုကြောင့်ပျက်စီးသွားတဲ့နေရာတွေကိုကူညီရှင်းလင်းပေးခဲ့ပါတယ်။နာမည်မပေးရသေးတဲ့သူ့ရဲ့ရုပ်တုကအပျက်စီးပုံကနေပြန်ပြီးတော့ရုံထွက်လာမဲ့ဘယ်ရီမျိုးရဲ့မျောလင်းချက်တင်ဂီတာတစ်ခုဖြစ်တယ်လို့လည်းနာဆာကပြောပါတယ
်။ကယောဂါကြောင့်နှာခေါင်းစီးတက်တာတွေကမ္ဘာတစ်ဝန်းပုံမှန်ဖြစ်လာတဲ့အချိန်မှာဘရာဇီးအနုပညာရှင်တစ်ယောက်ကဝတ်ဆင်သူရဲ့မျက်နှာအတိုင်းနှာခေါင်းစီးတွေပေါ်မှာပကြီးဆွဲပေးနေပါတယ်။အဖြူရောင်နှာခေါင်းစီးတွေပေါ်မှာဝတ်ဆင်သူရဲ့မျက်လုံးအောက်ပိုင်းကိုဆွဲပေးတာပါ။လက်ရကောင်းလုံးနဲ့အတွဲရုပ်တရက်ဆွဲနှာခေါင်းစီးတက်ထားတယ်လို့တော့မထင်ရပါဘူး။ကာယောဂါကာလမှာပုံကုတ်မခံရအောင်ကာကွယ်တဲ့အနေနဲ့နှာခေါင်းစီးတက်ပေမဲ့ကိုယ်ဘသူဘဝဖြစ်တယ်ဆိုတာမဖုံးကွယ်ချင်ကြတဲ့လူတွေကြမှာတော့ဒီလိုနှာခေါင်းစီးတွေရေပန်စားနေတာလည်းဖြစ်ပါတယ
်။စပိန်နိုင်ငံကအသက်81နှစ်အရွယ်ကာလို့ဆိုရီယာဟာတက်တူရတူလေးလိုမျိုးအီးသက်တာမနီဝဲနဲ့ကမ္ဘာအမြင့်ဆုံးတောင်တစ်ခုကိုတက်ဖို့လေ့ကျင့်နေပါတယ်။ခီးတော့ကွင်းရတာနဲ့နီပေါ်နိုင်ငံကိုလူဦးပေါ်မှာသွားပြီးတော့8169မီတာအမြင့်ရှိတဲ့ဒေါလာဂီရီတောင်ကိုတက်ဖို့ဆန္ဒရှိနေတာပါ COVID-19 ကြောင့်အသက်ဆုံးရှုံးခဲ့ရတဲ့တက်ကြီးတွေကိုအားလုံးအတွက်ရည်ရွယ်ပြီးတော့တောင်တက်ဖို့စီစဉ်တာလည်းဖြစ်ပါတယ
်အတို့ပညာရှင်အတော်များများကလူတို့ပရိသတ်ကြီးကိုဖျော်ဖြေတင်ဆက်ခြင်းပေမဲ့ဗြိတိန်နိုင်ငံဖွားစန်ဒီယာဆီယာပေါ်လ်ဖာတန်ဂါရိုထိုင်းနိုင်ငံကဖရပန်ဆမ်ညော့တမိုင်းဝင်စီရောအနီကဆာလောင်နေကြတဲ့မြောက်တွေကိုစစ်ရင်သွားအောင်ဖျော်ဖြေပေးနေပါတယ်။ကာယောဂါကြောင့်ကပါလဲခီးသွောဧဒရီကိုမိခိုးနေရတဲ့လုပ်ငန်းကျဆင်းပြီးတော့တရိတ်ဆန်ကလေးတွေလည်းအစာကောင်းကောင်းမစားကြသလိုသူတို့အတွက်ထိုင်းဆိုရစီကအယမဝင်အလုံးလောက်လည်းမရပါဘူး။စန်ဒီယာဆီယာဘတ်တနာလုပ်ငန်းခွင်ကနေအနာပေးထားတဲ့ဆင်ထိတ်သိမ်းရေးစခန်းကဆင်းတွေကိုကပါကျော်ကနဝင်တေးသွားတွေနဲ့ဆယ်စုနှစ်နဲ့ချီဖျော်ဖြေတင်ဆက်လာသူလည်းဖြစ်ပါတယ်။
ဆိုရင်နင်းကြအဖွဲ့ဟာဂျပန်နိုင်ငံကဆယ်စုနှစ်ကြာရှိခဲ့တဲ့နန်ဂျစ်ဆုတန်ကစားနည်းကိုယူရိုနိုင်ငံကကိုပိုင်အုပ်ချုပ်ခွင့်တစ်စိတ်တစ်ပိုင်းရကတည်စားကိုတင်လာပါရယ်နန်ဂျစ်ဆုကိုခံပညာရေးမှာခနာကူကိုပြော့ပြောင်းစွာလှူရှာပြီးတော့တိုက်ခိုက်ရတဲ့နီလန်တွေရောနှောပါပါရယ်ဒီနည်းလမ်းမှာညာသာပြီးပြီးတော့အော်ဟိယာရာတွေပါတယ်လို့ပဲမိတုပ်တွေစံနေသုံးပြီးတော့ကစားရတာလည်းပါပါရယ်ဆိုရင်နင်းကြအဖွဲ့ကစီပန်းအရာရောယူပန်းအရာပါလေ့ကျင့်ပေးထားတဲ့တင်နန်းမှာလူပေါင်း90လောက်ရှိပါရယ်ယူနရီကော်ဖီဆိုင်မှာထိုင်ပြီးတော့ချိန်ဖြိုးနေမဲ့စားလုံးစရာတစ်ခုခုရှိအောင်လို့ဒီအဖွဲ့ကိုဖန်တီးပေးတာဖြစ်တယ်လို့ပဲ နိုင်ငံတကာပြိုင်ပွဲဝင်နိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်လို့သင်တန်းဆရာရှာဇက်မုစလစ်ကပြောပါတယ
်။ပါကစ္စတန်နိုင်ငံကအစ္စလာမဘတ်တရိတ်ဆိုင်ရုံမှာတကောင်နဲ့အထူးချံဖြစ်နေတဲ့ကာဗန်ဆိုတဲ့ဆင်ကြီးကိုကမ္ဘောဒီးယားနိုင်ငံ Siem Reap ရက်ကိုလေကြောင်းကနေပို့ပေးဖို့သဘောတူညီမှုရလိုက်ပါပြီ။အဲ့ဒီလိုပို့မပေးခင်ဆင်ကြီးကာဗန်ကိုလွှတ်ပေးဖို့လှုပ်ရှားမှုမှာပါဝင်သူအမေရိကန်နာမည်ကြီးဆိုတော့ Sheikh Quraish ပါကစ္စတန်နိုင်ငံကိုကျူရင်သွားရောက်ခဲ့ပါတယ်။အသက်36နှစ်ရှိပြီဖြစ်တဲ့ကာဗန်ဆင်ဟာသူ့ဘဝရဲ့အချိန်အတော်များကိုအဖော်မရှိဘဲတရိတ်ဆန်ရုံထဲမှာတကောင်နဲ့အထီးကျန်နေခဲ့ရတာပါတရိတ်ဆန်အခွင့်အရေးတက်ကြွလှုပ်ရှားသူတွေကသူ့ကိုအဲ့ဒီလိုအခြေအနေမျိုးကနေကယ်ထုတ်ဖို့လှုပ်ရှားခဲ့ကြတာဖြစ်ပါတယ်နေရာတစ်ကိုလျင်းနဲ့ဆယ်နာရီလောက်ကြာအောင်သွားမှဖြစ်တဲ့အတွက်ဆူညံတန်တွေချင်းမြောင်းတဲ့အခန်းအနေအထားမျိုးတွေနဲ့ရင်ပါသွားအောင်လို့တရိတ်ဆန်ကယ်တင်ရေးလုပ်နေတဲ့ Four Balls အဖွဲ့ကနိုင်ငံတကာပညာရှင်တွေကဆင်ကြီးကာဗန်ကိုလှည့်ကျင်းတင်နာပေးခဲ့ကြတာလည်းဖြစ်ပါတယ်
အီတလီနိုင်ငံနေပယ်စ်မြို့ကဇေဝဆန်နာရီရှိရာလမ်းမကြီးတစ်ခုဟာခရစ်စမတ်ကာလအလှဆင်ရုပ်ထုငယ်မျိုးမျိုးရနိုင်တဲ့နေရာဖြစ်နေထင်ရှားပါတယ်။ယေရှုခရစ်တော်ဘုံရုပ်ထုငယ်လေးတွေရနိုင်တယ်လို့ပဲ။ဒီနေ့မှာတော့အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့အာဂျင်တီးနားနိုင်ငံကကမ္ဘာကျောင်းဘလုံးကမာဒီယေဂိုမာရာဒိုနာရဲ့ရုပ်ထုလည်းပါလာပါတယ်။19ရာစုနှစ်နှောင်းပိုင်းလောက်ခဲကခရစ်တော်ဖွားမြင်တော်မူခြင်းအထိမ်းအမှတ်ရုပ်ထုမျိုးစုံကိုဒီရက်မှာဖန်တီးရောင်းချလာတာဖြစ်ပါတယ်။
ကမ္ဘာကယောဂကြီးနဲ့ရင်ဆိုင်နေရတဲ့ကြားကအချစ်ချင်းမေတ္တာနဲ့မျိုးလင်းညစ်တွေစောင့်ခြင်းပေးတဲ့ကမ္ဘာအရက်ကသတင်းတချို့ကိုတင်ဆက်ပေးလိုက်တာပါရှင်။ကယောဂကရဲ့ကြောင့်လက်ရှိအခက်အခဲတွေနဲ့သမျိုးတပုံရင်ဆိုင်နေရပေမဲ့လို့လာမယ့်နေ့ချိန်မှာတော့အခက်အခဲတွေကျော်လွန်ပြီးဒီလိုဝမ်းသာချင်ညိုစရာသတင်းလေးတွေဒီထက်မကမြင်ရကြားရကိုယ်တိုင်လည်းပါဝင်နိုင်လို့ဖြစ်ပါစေလို့ POA ဝိုင်းတော်သူဝိုင်းတော်သားတွေကဆုတောင်းပေးလိုက်ပါတယ်။မင်္ဂလာရှိတဲ့နေ့တွေဖြစ်ကြပါစေရှင်။ကျမအောင်လာပါ။